Welcome to the Voice of America in Burmese.
Mingala nya ni khin ma dotta shin mya shin. VOA Myanmar Wai season ye 2019 khu ne January la 3 ye inga ne nya ni khin 6 nai khwa ne 990 season rwe go American Pi Rang Su Myo ro Washington DC ga nei line to meter 1925 ro ga nei dai ye thau le ni ma ba shin.ကျမနန်းလာပါဒီကနေ့စီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တူရကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်တခုနေ့ကလူပေါင်း39ယောက်တည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါတယ်မြောက်ကိုရီးယားအမေရိကန်ထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွင်းတဲ့သူကြီးညာပေးမှာပါ
ကောင်းပါပြီရှင်Christmas နေ့မတိုင်ခင်တရက်ကလေးကပြောင်းနေတဲ့မူဆယ်ခရိုင်ကတင်းထောက်ဆရာနှုတ်ရဲ့တရင်အစနာအခုထိမရသေးပါဘူး
။ဘုံဘူး yes ခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုတ်ချိုးရင်းမျိုးကိုတွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တဲ့သူတို့ကိုကူညီတောင်းထားတယ်။သူတို့ကတော့ဘာမှမ
သိခါတော့ရဆရာတော်ဦးဆောင်ရပြောတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင် American ရွေးကောက်ခံသမ္မတ Donald Trump ကျန်းသစ္စာကျင်းဆိုမဲ့ရမတိုင်ခင်မှာကိုပဲထိတ်တန့်အစိုးရအဖွဲ့ဝင်တဲ့အဖြစ်သူနာမည်စီးရင်တင်သွင်းထားသူတွေကိုအထက်လူတော်ကစပြီးဆန်စစ်တော်မယ်ဆိုတဲ့သတင်းနဲ့ Trump ရဲ့ပထမရက်တရားမှာရမယ့်အထူးအခွင့်အရေးတွေအကြောင်းသိမြချက်နဲ့အတူအသေးကန်စာကုသပေးနိုင်မယ့်နည်းလမ်းတွေကိုသိပ္ပံပညာရှင်တွေရှာဖွေနေပြီဆိုတာကိုလည်းသတင်းတွေအပြီးမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်။
တူရကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်တခုနေ့ကလူပေါင်း39ယောက်တည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါဗျ။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ပြင်းပြင်းမှာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များများပါဝင်ပေမဲ့စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုကိုဘယ်ချိန်ကရိုက်ကူးထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တူရကီအာဏာပိုင်တွေကတော့လွန်ကျွန်ရေးကင်မရာကမှတ်တမ်းတင်ထားတဲ့တန်တရားရှိသူတနတ်သမားရဲ့ခါဝါဝါပုံတစ်ပုံကိုအစောပိုင်းမှာထုတ်ပြန်ထားပါတယ်။တနတ်သမားရဲ့လက်ဖွေနဲ့အခြေခံပုံမှန်သဏ္ဍာန်ကိုတော့အာဏာပိုင်တွေစုံစမ်းရရှိထားပြီးဖြစ်ကြောင်းလည်းတူရကီဒုတိယဝန်ကြီးချုပ်နူမန်ကတူမတ်စ်ကတင်းလာနေကပဲတင်းနောက်တွေကိုပြောဆိုထားတာပါလူများပြတည်ဆုံခဲ့ရတဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုထိမ့်သိမ်းထားတဲ့အကြောင်းလဲဒုဝန်ကြီးချုပ်ကတည်ပြုပါတယ်တင်းငွေနဲ့စောပိုင်းကအစ္စတန်ဘူမြို့မှာရှိတဲ့ရေနာနိုင်ကလပ်ပြင်မှာရဲတစ်ယောက်နဲ့အရသားတစ်ယောက်ကိုပစ်တက်ခဲ့ပြီးတဲ့နောက်တနတ်သမားကအထဲကိုဝင်ရောက်ပြစ်ခတ်တက်ခဲ့တာပါတက်ခတ်မှုဖြစ်ချိန်နိုင်ကလပ်ထဲမှာနိုင်ငံသားအများပြပါဝင်လူ6လောက်ရှိနေပြီးတချို့ကတော့အနီးနားမှာရှိတဲ့ဘော့စပိုရက်ရေလက်ချားတဲ့ကိုခုံချထွက်ပြေးခဲ့ကြပါတယ်တနတ်သမားကတော့နိုင်ကလပ်ကထွက်ပြေးတဲ့လူအုပ်ထဲရောပြီးလွတ်မြောက်သွားတယ်လို့လည်းအာဏာပိုင်ကပြောပါတယ်တက်ခတ်မှုကြောင့်နောက်ထပ်လူ80လောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်
တူရကီနယ်စပ်အနီးတနင်္ဂနွေနေ့နောက်ပိုင်းကလေကြောင်းတိုက်ခိုက်မှုအတွင်းအစိုးရအဖွဲ့ခေါင်းဆောင်3ထက်မနည်းတိဆုံသွားပြီးတော့ဒီထဲမှာတရုတ်နိုင်ငံအနောက်ဖျားကဝီဂါလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့စစ်သွေးချွာဖွဲ့တစ်ခုရဲ့တပ်မှုတစ်ဦးလည်းပါတယ်လို့ဆီးရီးယားရေးလည်လာဆောင်ကြည့်သူတွေကပြောပါတယ်။မြောက်ပိုင်းအီတလီခရိုင်မှာရှိတဲ့ဆာမာဒါမျိုးကနေနယ်စပ်ကိုသွားတဲ့လမ်းမကြီးတစ်ခုပေါ်မှာဒီလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပြီးတော့တိဆုံသူ10ဦးရှိတဲ့အကြောင်းနှစ်ရှည်ပြည်တွင်းစစ်အခြေအနေတွေကိုလည်လာဆောင်ကြည့်နေတဲ့ဆီးရီးယားလူခွင့်ရေးဆောင်ကြည့်လည်လာရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဘယ်သူလက်ချက်လဲဆိုတာသေချာမသိရသေးပေမဲ့လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကတော့ဒေတာရင်း IS အစွန်းရောက်တွေကိုချိန်မုံနေတဲ့အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းဖွဲ့တွေကတိုက်ခိုက်တာဖြစ်နိုင်တယ်လို့ပြောပါရယ်တနင်္လာနေ့အစောပိုင်းတုန်းကတော့ဆီးရီးယားမြောက်ပိုင်းနယ်စပ်အနီးမှာတူရကီစစ်လေယာဉ်တွေကဒီစစ်သွေးကြွ22ယောက်ထက်မနည်းကိုချိန်မုံခဲ့တဲ့အကြောင်းတူရကီစစ်ဘက်ကပြောပါရယ်တချိန်ထဲမှာပဲအစွန်းရောက်တွေထိန်းချုပ်ထားတဲ့မြောက်ပိုင်းအယ်ဘတ်မြို့အနီး IS တွေကိုပြစ်မှတ်ထားပြီးတော့ရုရှားစစ်လေယာဉ်တွေကလည်းတိုက်ခိုက်ဖျက်ဆီးပစ်ခဲ့တဲ့အကြောင်းပြောပါရယ်ဒီတော့တွဲမှာပဲဆီးရီးယားဆူရနဲ့တပုံတွေအကြပစ်ခဲ့ရစိမ်းနဲ့ပတ်သက်လို့အစိုးရတပ်ဖွဲ့တွေဘက်ကအကြိမ်ကြိမ်ချိုးဖောက်တယ်လို့ဆိုပြီးတော့ဒီလနောက်ပိုင်းကဇစ်စတန်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ငင်းကြီးဆွေးနွေးပွဲကိုဆိုင်းငံ့ထားတဲ့အကြောင်းတပုံတွေဘက်ကပြောပါရယ်ရှင်
ဤနိုင်ငံမှာအကျံဖတ်ဝါရီရဲ့လက်ချက်နဲ့တခြားသူရတန်ရုံလောက်ရတဲ့ကြောင့်ပြီးခဲ့တဲ့2016ခုနှစ်တည်းအရသာ6888ယောက်တည်ဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါ့အပြင်လည်းမေ၊ဇူလိုင်၊ဩဂုတ်နဲ့ဒီဇင်ဘာလတွေအတွင်းဤနိုင်ငံအနောက်ဘက်အမ်ဘာပြည်နယ်မှာထိခိုက်တည်ဆုံးခဲ့ကြတဲ့အရသာတွေရဲ့အချက်အလက်တွေမှာပါဝင်လာကြောင်းလက်တွေ့မှာတည်ဆုံးသူအရေအတွက်ဒီထက်ပိုများကောင်းများနိုင်ပါတယ်။ရရှိထားတဲ့ကိန်းဂဏန်းအချက်အလက်တွေဟာအ ਨੇ ဆုံးအရေအတွက်ဖြစ်တာသဘောထားနိုင်တယ်လို့လည်းဤနိုင်ငံဆိုင်ရာကုလသမဂ္ဂထောက်ကူပြုဖွဲ့ UNAMI ကပြောဆိုထားပါတယ်ဒ ီဇင်ဘာလနောက်ပိုင်းမှာအကြမ်းဖက်သမားတွေကအရဲသားတွေကိုပြစ်မှတ်ထားပြီးဘုံခွဲတက်ခိုက်မှုတွေတိတိတသာပုံများခဲ့ပေမဲ့လည်းအရင်လတွေထက်စားရင်ပြီးခဲ့တဲ့လတွေအရဲသားတည်ဆုံးမှုရေးတွေဟာညှော်နေနေတယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအဲဆီသွေးကြွအဖွဲ့အနေနဲ့ယူရိုနိုင်ငံမိုးဆူးမြို့မှာဆုံးရှုံးမှုတွေကြုံခဲ့ရတာတွေကိုအာယုံပြောင်းမှုကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေစည်းရေးခံခဲ့ရတယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ယူရိုနိုင်ငံဆိုင်ရာဒုက္ခဆဲရန်ကူဘက်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့2015ခုနှစ်မှာတော့ယူရိုနိုင်ငံမှာအရသာ9512ယောက်တည်ဆုံးခဲ့ဘူးကြောင့်လည်း UNAMI ကမှတ်တမ်းတင်ထားပါတယ်
အလုပ်တော်အမတ်တွေအနေနဲ့ကျင်းဝင်းသိခါပိုင်းဆိုင်ရာချိုးဖောက်မှုတွေရှိမရှိစရာကိုတိကျလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မဲ့အဖွဲ့အစည်းကိုတော့တရားဝင်ဖွဲ့စည်းနိုင်မှုဒီအမေရိကန်အလုပ်တော်မှာရှိတဲ့ Republican တွေတနင်္လာနေ့တုန်းကမဲပေးခဲ့ကြပါတယ်။အလုပ်တော်အမတ်တွေထိန်းချုပ်ထားတဲ့ကျင်းဝင်းသိခါပိုင်းဆိုင်ရာရုံးရဲ့လုပ်ပိုင်ခွင့်အရမဲခွဲဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။အလုပ်တော်အမတ်တွေနဲ့ပတ်သက်နေတဲ့လက်ပေးလက်ယူမှုတွေနဲ့အချက်ပြတ်ချဆမှုရှုပ်တော်ပုံတွေပေါ်ပေါက်ခဲ့တာကိုကင်တွယ်ဖြေရှင်းဖို့ရည်ရွယ်ပြီးတော့ပါတီဆွဲကင်းတဲ့ Congress လွှတ်တော်ကျင်းဝင်းသိခါပိုင်းဆိုင်ရာရုံးကို2008ခုနှစ်တုန်းကဖွဲ့စည်းခဲ့တာပါ။ဒါပေမဲ့လည်းအခုအခါဒီရုံးကိုအလုပ်တော်ကျင်းဝင်းသိခါပိုင်းဆိုင်ရာကော်မတီရဲ့ညွှန်ကြားချက်တွေနဲ့လုပ်ပိုင်ခွင့်တွေအောက်မှာထားရှိဖို့တနင်္လာနေ့ကတကယ်ပိတ်ဆွေးနွေးပွဲအတွင်းမှာ6ခန့်မဲ119မဲကန့်ကွက်မဲ84မဲနဲ့ဆုံးဖြတ်ခဲ့တာပါ။တရားဝင်အပြောင်းလဲဖြစ်ဖို့ကတော့ဒါကိုဒီကနေ့အောက်လွတ်တော်မှာတခြားပုံမူကျေပြန့်တဲ့အစီအစဉ်တွေနဲ့အတူတရားဝင်အတည်ပြုရအောင်ပါလွတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်နဲ့လူများစုခေါင်းဆောင်ကေဗင်မက်ကတီတို့ကတော့ဒီအပြောင်းလဲလုပ်မယ့်ကိစ္စကိုကန့်ကွက်ထားပါတယ်ဒီလိုကန့်ကွက်တဲ့အပေါ်မှာဒီမိုကရက်အမတ်တွေကဝေဖန်ပါတယ်အစိုးရအတွက်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလုပ်ပြီးတော့အပြောင်းလဲတွေလုပ်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကမဲဆွယ်လှုပ်ရှားမှုတွေအတွင်ကတိပေးပြောဆိုခဲ့တာကိုထောက်ပြပြီးတော့လွတ်တော်မဲ့အများစုကဝေဖန်နေကြတာပါရှင်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လွှင့်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တစုံတရာအသေးစိတ်ရှင်းပြတာမျိုးမရှိဘဲဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းနယ်လာနီကပဲ Twitter Internet လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ချင်းပြပက်ထိန်တက်တုံးစမ်းသပ်ဖို့အသင်းဖြစ်လို့နေပါအချိန်မှာရောက်နေပြီလို့မြောက်ကိုရီးယားကောင်ဆောင်ခင်ချွန်ဝမ်ကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲထရမ့်ရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။တိုက်ချင်းပြနိုင်နောက်တဲ့အကွာအဝေးထိမဟုတ်တဲ့မစ်ဆိုင်းတုံးတွေကိုတော့မြောက်ကိုရီးယားကမကြာခဏစမ်းသပ်နေပြီးအောင်မြင်မှုတချို့လည်းရှိခဲ့ပါတယ်။ကျန်းကျန်သူတချို့ကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်ထိရောက်နိုင်တဲ့မစ်ဆိုင်းတုံးထုတ်လုပ်နိုင်မှုနှစ်နဲ့ချီချိန်ယူရနိုင်တယ်လို့ပြောဆိုကြပါတယ်။အမေရိကန်သမ္မတဆီဖြစ်လာတော့မဲ့ထရမ့်ရဲ့အခုနောက်ဆုံးမှတ်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်ပြောဆိုလာတာမရှိသေးပါဘူး။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံဟာနျူကလ িয়ার စီစဉ်ကိုထိန်းချုပ်ဖို့မလုပ်ဘူးလို့ထရမ့်ကပြောဆိုခဲ့တာတာဝန်မဲ့တဲ့ပြုံမှုပြောဆိုမှုဖြစ်နေတင်းလာနေမှာပဲတရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။
ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ပေးတာတွေရှိခဲ့တဲ့ဆိုရယ်အမေရိကန်ထောက်လှမ်းရေးအဖွဲ့တွေရဲ့ရှာဖွေတွေးဆချက်တွေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူတည်တဲ့ချက်လက်တွေကိုမကြခင်မှာဖွင့်ချမယ်ဆိုပြီးပြောထားတာနဲ့ပတ်သက်လို့အများကြီးမျှော်လင့်မထားကြဘူးသမ္မတတဲ့လက်ထက်မှာအင်ဗီရောပြောခွင့်ရဖြစ်လာမယ်ရှွန်စပိုင်ဆာကပြောလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲမှာရုရှားကဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာတွေထဲကိုအင်တာနက်ကနေထိုးဖောက်ဝင်ရောက်ပြီးတော့အချက်လက်တွေခိုးယူပြီးရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအထင်နာစေမဲ့အချက်လက်တွေကိုထုတ်ပြန်ပြီးတော့ထရမ့်အနိုင်ရအောင်လုပ်ပေးခဲ့တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာတွေ့ထားတာပါထရမ့်အနေနဲ့သူတည်ထားတဲ့အချက်လက်တွေအားလုံးကိုဖွင့်ချပြောမှာမဟုတ်ဘဲဒီကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့ကောက်ချက်တွေအယူဆတွေကိုပြောဆိုမှသာဖြစ်တယ်လို့စပိုင်ဆာက CNN သတင်းဌာနကိုတင်းနစ်လာနေတုန်းကပြောသွားတာပါထရမ့်အနေနဲ့သူ့ရဲ့အနေအထားကြောင့်တည်ခွင့်ရထားတဲ့ထိတ်တန့်လှုပ်ဝက်ချက်တွေကိုဖွင့်ပြောမှာမဟုတ်ဘဲထောက်လှမ်းရေးအဖွဲ့တွေရဲ့အစဉ်ကကြက်တွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေအများကြီးရှိနေတယ်ဆိုတာကိုလူထုတွေသိစေဖို့အတွက်ဖြစ်တယ်လို့စပိုင်ဆာကပြောပါတယ်ရွေးကောက်ပွဲမှာရုရှားဆူရကဝင်ရောက်နှောက်ယှက်တာတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့အများပြည်သူကိုအသိပေးထားတဲ့အချက်လက်တွေချက်ပို့ပြီးသူတိတာတွေအများကြီးရှိတယ်လို့နှစ်တကူအကြိုညမှာထရမ့်ကသတင်းတောက်တွေကိုပြောခဲ့ပြီးတော့အင်ကာတာမမို့ဗိုလ်ထုနေကြရင်ဒါကိုတေချာအောင်လုပ်သွားမယ်လို့ပြောဆိုထားတာပါရှင်
တောင်တရုတ်ပင်လယ်ပြင်နဲ့ပြီးခဲ့တဲ့သတင်းပတ်သက်စီးရေးလေးချင်းရမှာတရုတ်နိုင်ငံကဒဇင်းနဲ့သောလေယာဉ်နဲ့သင်္ဘောကိုပထမဆုံးအကြိမ်ဖြစ်ထက်သွင်းလေးချင်းငယ်ကြောင်းတင်းလာနေမှာပဲတရုတ်နိုင်ငံကတည်ပြုလိုက်ပါတယ်။ထိုင်ဝမ်ကျွန်းရဲ့တောင်ဘက်166ကီလိုမီတာလောက်အကွာမှာစီးရေးလေးချင်းမဲ့စီစဉ်နဲ့ပတ်သက်လို့ထိုင်ဝမ်အာဏာပိုင်တွေကပြောဆိုခဲ့ပြီးနောက်တစ်ပတ်မှာပဲတရုတ်နိုင်ငံရဲ့အတည်ပြုချက်ထွက်ပေါ်လာခဲ့တာပါ။ အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိုင်ဝမ်သမ္မတနဲ့တယ်လီဖုန်းကတဆင့်စကားပြောခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်ပြောဆိုမှုတွေရှိခဲ့ရာကတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲတရုတ်နိုင်ငံကစီးရီးလိချင်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်။တရုတ်ကဝယ်ဝန်ကြီးဌာနကတော့တချင်းကဆိုဗီယက်နိုင်ငံလို့လင်းရင်တင်းသင်းမောဟာတခြားရေတပ်သင်းမောတွေနဲ့အတူထိုင်ဝမ်ကျွန်းအရှိဘက်ကန်ယူနယ်တဝိုင်းလိချင်းမောင်းနေကြကြောင်းပြောဆိုခဲ့တာပါ။စီးရီးလိချင်းမှုဟာပုံမှန်လိုရိုးလုံးစင်တာဖြစ်တယ်လို့နိုင်ငံတကာဥပဒေနဲ့အညီစောင့်ရခဲ့ကြောင်းလည်းပြောပါတယ်။လင်းဒင်းဒီမောမှာပါလာတဲ့ J15 ဂျက်တိုက်လေယာဉ်တွေဟာတင်းလာနေမှလေပင်လယ်ပြင်တွင်ခက်ခဲတဲ့အခြေအနေရောက်လေ့ကျင့်မှုတွေလုပ်ခဲ့ကြောင်းလည်းတရုတ်ရဲကပြောပါရယ်လင်းဒင်းဒီမောနဲ့အတူပါလာတဲ့ရဟယင်တွေဟာလည်းလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းပြောပေမဲ့ဘယ်နေရာမှာလေ့ကျင့်ခဲ့တယ်လဲဆိုတော့ပြောဆိုမထားပါဘူး
ချီလီနိုင်ငံစိတ်ကမ်းမြို့ Vel Paraiso မှာတော်မီအကြီးကျယ်လောင်းတာကြောင့်လူနေအိမ်100လောက်မိသားပါသွားခဲ့ပြီးလူ19ယောက်ထဲမှနေထိခိုက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်400လောက်ကတော့အိုးအိမ်တွေကနေဘေးလွရာရွှေ့ပြောင်းခဲ့ရပါတယ်။တော်မီဟာ Laguna Verde အရက်မှာတနေ့လာနေနေ့လယ်ပိုင်းကစလောင်ခဲ့ပြီးတော့အဲ့ဒီကနေတစ်သားအိမ်တွေရှိရာကိုအလင်းမြန်ကူးဆက်ခဲ့တာလို့ဆိုရတာဝန်ရှိသူတွေကပြောပါတယ်။မိသားနဲ့အရေးပေါ်ဝန်ထမ်းတွေကတောင်ကုန်းဒီပေါ်မှာမိငိတ်တက်ဖို့ကြိုးစားနေတယ်လို့ရဟတ်ရင်တွေပေါ်ကနေပြီးတော့လည်းဒီကောင်းကင်ကနေကူညီပြန်ပေးပါတယ်။ရာသီဥတု6တွေပြီးအပူချိန်မြင့်မားနေတဲ့အချိန်ထဲမှာတနာရီကီလိုမီတာ30လုံးနဲ့လေပြင်းတွေတိုက်နေတာကြောင့်မိသားရမှာအခက်အခဲတွေကြုံနေရတာပါရှင
်ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးသွားတော့ပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်ရှင်Christmas နေ့မတန်ခင်တရက်မှာပျောက်ဆုံးသွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဗလာရီတင်ထောက်ဆရာဦးတီတီနောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်းတို့နှစ်ဦးဒီကနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမုံကိုအခြေဆိုင်တပ်မတော်စစ်ဗျူဟာဂုံးကနေစင့်ခေါ်ရာကပျောက်ဆုံးနေတယ်လို့ဒေသခံတွေကယူဆပြောဆိုနေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ဒီပျောက်ဆုံးမှုကိုစုံစမ်းနေဆဲလို့ဆိုပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်ရှိမြောက်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကကူညီခဲ့တဲ့မွန်ဂိုမျိုးခရီးရန်တင်ထောက်ဆရာဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာအခုချိန်ထိပျောက်ဆုံးနေစေလို့မွန်ဂိုမျိုးမုံမောင်းသာသနာနယ်အသွင်းမှူးတိတ်ခါတော်ရဆရာတော်ဥဆောင်ရာကပြောပါတယ
်ကျွန်တော်တို့အခုဘာမှစုံစမ်းလို့မရဘူးဖြစ်နေတယ်ကတော့ကျွန်တော်တို့မွန်ဂိုရက်ခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုတ်ချွေးမျိုးကိုတွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တဲ့သူတို့ကိုကိုယ်ကြီးတောင်းထားတယ်သူတို့ကတော့ဘာမှမလုပ်သေးနိုင်ဘူးပြောတာပဲ
တင်းထောက်ဆရာဥတွန်သောနောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာပြီးခဲ့တဲ့ခရစ်စမတ်မတိုင်ခင်တရက်မှာပျောက်ဆုံးသွားခဲ့တာပါတင်ထောက်ဆရာနူးဟာနေမြေခံမြမတတ်မတော်ရဲ့ပြူဟာကိုအနီးမှာပျောက်ဆုံးသွားတယ်လို့မြင့်မြင့်သက်သေဒေတာခန်တွေကပြောဆိုနေကြောင်းသိခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ပျောက်သွားတဲ့အနေမှာတွေ့လိုက်တဲ့လူကရှိတာပေါ့ငယ်သွားတဲ့ဘယ်သားလဲဆိုပြီးတော့စကားပြောလိုက်တဲ့လူလည်းရှိတယ်အဲကြားထဲမှာပဲပေါ့နော်ဟိုတတ်ကိုလည်းတတ်ဆန်းရှိတဲ့နေရာလည်းမကျော်ဘူးအဲကြားထဲမှာအညာမုံချုပ်ခါနေဆိုတော့အမှပျောက်သွားတဲ့တဘောမှာရှိတယ်မုံကိုဒီကခံရတော့တတ်ကခေါ်လာတဲ့ဖြစ်နေပေါ့သူတို့ဖန်ခေါ်လာတာဖြစ်နိုင်တယ်ပေါ့အညာတဘောနဲ့ကားတွေပါတွေရောလည်းထက်ရှိတယ်ခေါ်သွားသလားပေါ့တကူကူအဲ့လိုမျိုးပေါ့
ပျောက်ဆုံးနေတဲ့တင်းထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနအသီးသီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ကြပါတယ်ဥတုံတော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာလူချစ်လူခင်ပေါများသလိုနေမြေခံမြမတတ်မတော်ကောင်းဆောင်တွင်နဲ့လည်းရင်းနှီးတူတွေဖြစ်တဲ့အတွက်အခုလိုပျောက်ဆုံးသွားတဲ့ပုံမှာအံ့ဩမိတယ်လို့ဥဆောင်ရာကပြောပါတယ်တင်းထောက်ဆရာနှူးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းသွင်းမှာခရီးရန်တင်းဖွဲ့တွေအနေနဲ့သဘောထားထုတ်ပြန်သွားဖို့အစီအစဉ်ရှိနေတယ်လို့သိခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ်ဥတွန်တော်နောင်လတ်နဲ့တင်းထောက်ဆရာဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့စုံစမ်းနေစေလို့မူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ်တွန
်းမြောက်ပျောက်နေဆိုတော့မြင်းနဲ့အုပ်ချုပ်မှုကတင်းဖို့တော့သိတယ်စုံစမ်းကြည့်ရတော့ဘယ်ဟာဖားသွားလဲဆိုတော့ခုနေတော့ဘာမှမသိရလေ
2016ခုနှစ်နိုဝင်ဘာလ20ရက်နေ့နဲ့ဒီဇင်ဘာလ3ရက်နေ့ဖြစ်ပွားနေတဲ့မွန်ဂိုဒေတာတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေတဆင့်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်မွန်ဂိုဒေတာကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဘီတွင်းသတင်းထောက်သူဖြစ်သူနန်းဆိုင်နွမ်းကတော့ဒေတာခန့်သတင်းအရင်းမြစ်တွေကိုအေးအေးယူတဲ့လုပ်ရမှာမဖြစ်သင့်ဘူးလို့ဆိုပါတယ်
ကျွန်တော်တို့လိုက်ပို့ရေးကန်ဆိုင်တဲ့ဒီ info တော့ဆောင်ရပါတော့ဒီလိုကြံဆိုင်ရတာတော့ကျွန်တော်တို့လည်းမကင်းမှုလို့ပြောလို့ရတယ်ပေါ့နော်ပြောရမယ်ဆိုတော့ဒါတစ်ခက်လက်ပေါ့နော်မီဒီယာဖိနှိပ်မှုလို့ပဲပြောလို့ရတယ်ဘာလို့လဲဆိုတော့မီဒီယာတမားကငါတို့ဘာမှမလုပ်ဘူးပေါ့နော်သူ့ရဲ့ source ပေါ့နော်သူ့ရဲ့တင်းကြီးမိကငါတို့တခုလောက်လိုက်ရေဆိုတာကလည်းတင်းတမားတရားကိုချင်းချောက်တဲ့သဘောတရားတော့ရှိတယ်ပဲ
သတင်းမီဒီယာတွေကိုဖြေချကူညီခဲ့တဲ့မွန်ဂိုတင်းသောဆရာနှူးပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖန်ဆီးခြင်းလောက်ရပေါ်မှာရှုတ်ချတယ်လို့ PNI ခေါ်နိုင်ငံတကာမြန်မာသတင်းဖွဲ့ဒါရိုက်တာဆိုင်းမင်းကပြောပါတယ် မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေကျော့လာပြီလို့ဆိုပေမဲ့လည်းသတင်းအရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုဟာအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု KIA, TNLA, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့မုံကုတ်ဒေသတိုက်ပွဲဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်တောင်းနေချီတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလအတွင်းလူနေအိမ်ခြေစာသင်ကျောင်းခရီးရန်ဘုရားကျောင်းတွေပျက်စီးခဲ့ရပါတယ်ခင်ဗျာ
2019နှစ်သစ်ကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကငင်းငင်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ်ဒီအချက်ကလက်ရှိအစိုးရအနေနဲ့ငင်းငင်းကိစ္စကို2019ခုနှစ်ထဲမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲဒီတော့က2019ခုနှစ်ထဲမြန်မာနိုင်ငံမှာတနက်တန်နေတိတ်ပြီးငင်းငင်းရေးအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5994အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာကိုပဲထိတ်တန့်အစိုးရအဖွဲ့ဝင်တဲ့အဖြစ်သူနာမည်စာရင်းတင်သွင်းထားသူတွေကိုအထက်လွှတ်တော်ကစပြီးတော့ဆန်းစစ်တော်မှာပါထရမ့်ရွေးထားတဲ့လူတွေအပေါ်တန်လျာတိတ်ကြည့်ရဲဆိုတာဒီမိုကရက်တွေကအရေးလက္ခဏာပြတ်ထားပေမလို့သူတို့ကြီးပဲနဲ့တော့အတီးမဖြစ်အောင်တားဆီးနိုင်မှာမဟုတ်ပါဘူးမိုက်ကယ်ဘုံမညက်သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်သူအစိုးရအဖွဲ့နဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ကအခုလိုပြောထားပူပါတယ
် I think it's going to be one of the great cabinets ever leaders
and ရှိခဲ့ဘူးသမျှတွေမှာအကောင်းဆုံးအစိုးရအဖွဲ့တစ်ခုဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်အစိုးရအဖွဲ့အတွက်ဒေါ်နယ်ထရမ့်ရွေးထားသူတွေဟာစီးပွားရေးလုပ်ငန်းကြီးတွေစစ်ဖက်နဲ့စီးပွားရေးဦးစားပေးကွန်ဆာဗေးတစ်အရာရှိတွေတဲကပါ။အဲ့ဒီအထက်မှာနိုင်ငံခြားရေးဝန်ကြီးအဖြစ်ရထားတဲ့ရေနံလုပ်ငန်းရှင်ကြီး Rex Tillerson ကတော့အာယုံအစိုက်ခံရဆုံးလူဖြစ်ဖွယ်ရှိပါတယ
်။ My relationship with Vladimir Putin which dates back almost 15 years now.He understands
ကျွန်တော်နဲ့ဗလာဒီမီယာပူတင်ကြားဆက်ဆံရေးကအခုဆို15နှစ်နေပါရှိပါပြီကျွန်တော်ဟာစီးပွားရေးသမားဆိုတာသူသိပါတယ်ရုရှားမှာငွေအများကြီးကျွန်တော်ရင်းနှီးမြှုပ်နှံထားပါတယ
် Chris Coons ကတော့ဒီမိုကရက်အထက်လွှတ်တော်အမတ်တူပ
ါ We're going to ask a lot of questions and we'll see what sorts of answers Mr. Tillerson
has မိဘတွေအများကြီးကျွန်တော်တို့မေးမှာပါ Mr. Tillerson မှာဘလို့အဖြေမျိုးရှိတယ်ဆိုတာကြည်တာပေါ့
Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုဖို့ဆုံးဖြတ်ရမယ်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာ Chris Coons ကကော်မတီဝင်တူဦးဖြစ်ပါတယ်
There are both Republicans and Democrats asking questions about Mr. Tillerson's potential conflicts
of interest. Mr. Tillerson ရဲ့အကျိုးစီးပွားပြည်ပခဖြစ်လာနိုင်ခြေပေါ်မေးခွန်းထုတ်နေတဲ့ Republican တွေရော Democrat တွေပါရှိပါတယ်။ Vladimir Putin ရုရှားနဲ့သူ့ရဲ့ကြားနှစ်ပေါင်းများစွာနှိစက်တဲ့ဆက်ဆံရေးအကြောင်းဂျေနန်နဲ့တဘာဝတန်းဝိတ်ကုမ္ပဏီတခုကိုနှစ်ပေါင်းများစွာဦးဆောင်ခဲ့တဲ့အတွေ့အကြုံနဲ့တပ်ထမံတူဖြစ် American ရဲ့အကျိုးစီးပွားကိုဖော်ဆောင်ရမယ်ကြားချိန်ညှိနိုင်စွမ်းတွေကိုမေးနေကြတာပ
ါ Brookings Institute ကလေးလာသုံးသပ်သူ John Hudek ရဲ့သုံးသပ်ချက်ကတော့
The confirmation hearings at least some of them will be very contentious. This is going to be in some
ways ဒီပြရားနာပွဲတွေအ ਨੇ စုံတချို့ကတိတ်ကိုပြင်းထန်ပါလိမ့်မယ်ဒါဟာတနည်းအားဖြင့်တော့ Congress နဲ့ဆက်ဆံရေးမှာ Trump အတွက်ပထမဆုံးဆန့်သတ်မှုဖြစ်မှာပါ
အထက်လွှတ်တော် Republican အများစုကတော့ Trump ရွေးထားသူတွေကိုထောက်ခံကြပါတယ်ဒီထဲမှာလူများစုခေါင်းဆောင် Mitch McConnell လည်းအပါအဝင်ပါ
Well, I've been very impressed with the nomination so far of the nominees that were already
ခုချိန်ဒီအမည်စရင်းတင်ထားတဲ့အပေါ်မှာကျွန်တော်သိကိုအားရပါတယ်ကျွန်တော်သိထားသလောက်လူတွေကတော့အတည်ပြုချက်ရမယ်ဆိုတာကျွန်တော်အကောင်းမြင်ပါတယ
်တက်လွတ်တော်မှာ Republican တွေကအနေငယ်အသာရထားပြီးအားလုံးညီညွတ်ရင်တော့ Trump ရဲ့အစိုးရအဖွဲ့ဝင်တွေကိုအတည်ပြုနိုင်မှာပါ John Hudek က
The senators also realize they're going to have to work with this president over the coming years and one of the easiest ways to sully the
nomination ဒီသမရနဲ့လက်တွဲလှုပ်ဆောင်သွားမယ်ဆိုတာဒီအထက်လွှတ်တော်အမတ်တွေသဘောပေါက်ပါတယ်ခမရနဲ့ခမရပါတီကသမရကြားဆက်ဆံရေးပြည့်စုံဖို့အလွယ်ဆုံးနည်းကတော့သူအမည်စရင်းတင်သွင်းထားသူတွေကိုအခက်တွေ့အောင်လုပ်တာပါပဲ
ဒီမိုကရက်တွေကတော့လူထုအမြင်နဲ့ Republican နည်းနည်းကိုဆွဲဆောင်ဖို့မျှော်လင့်ချက်နဲ့ခံထားမဲ့လူတွေအကြောင်းပိုသိလာဖို့အတီးပြွေးကြားနာပွဲတွေမှာမေးခွန်းတွေမေးကြမှာပါအမည်စရင်းသွင်းထားသူတွေနဲ့ပတ်သက်လို့အခြေခံဥပဒေအရအထက်လွှတ်တော်အမတ်တွေလုပ်ရမှာက
အကြံပြုဖို့နဲ့အတည်ပြုပေးဖို့ဖြစ်ပြီးသူတို့အလေးနဲ့လှုပ်သွားမယ်လို့ဒီမိုကရက်တွေကပြောထားပါတယ်။ Chris Coons ကအခုလိုဆိုပါတယ်
။ One of the signature features of American democracy is the separation of powers between the executive branch and the
American democracy ရဲ့အမှတ်တင်ကိတာတစ်ခုကတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးပိုင်းကြားအာဏာခွဲခြားထားတာပါပဲ
။ John Hudak ရဲ့သုံးသပ်ချက်ကတော့
There is not much that Democrats in the Senate can do without having two or three Republicans.
နှစ်ယောက်သုံးယောက်မပါဘဲနဲ့တော့အထက်လွှတ်တော်မှာဒီမိုကရက်တွေလုံနေတာသိမရှိပါဘူး
။ Trump ကတော့သူရေးထားသူတွေကိုလောလောဆယ်မှာဂုဏ်တင်ပြောနေပါတယ်။ Tillerson ဟာကမ္ဘာတဝန်းအမေရိကန်ရဲ့အကျိုးစီးပွားကိုအပြင်းထန်တွန်းလှုပ်သွားမယ်လို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုကြကြောသိမ်းပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတတက်တန်းအတွင်းအရေးကြီးလာတဲ့ပထမရက်တရားမှာအထူးအခွင့်အရေးတရရရှိမှာပါဒါကတော့လွတ်တော်ကို Republican တွေထိန်းချုပ်ထားနိုင်တာပဲဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးစောင့်ရှောက်မှုလို့အကောက်ခွန်စနစ်ပြုပြင်ပြောင်းလဲရေးလို့အသုံးစရိတ်လျှော့ချမှုလို့ Republican တို့လှုပ်ချင်တဲ့မူဝါဒရရအစီအစဉ်ကြီးကြီးမားမားတွေကိုအောင်မြင်အောင်ဆောင်ရွက်နိုင်မှာမလားဆိုတာကတော့တက်အပ်မပြောနိုင်တဲ့အနေအထားဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီး VOA သတင်းထောက် Catherine Chipsken Capital Hill ကနေပေးပို့ထားတဲ့သတင်းကိုမှဧသနာကျော်ကပြောပြပါမယ်ရှင်
။ American အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ရွေးကောက်ခံသမ္မတ Donald Trump နဲ့သူ့ရဲ့ Trump Tower အဆောက်အုံမှာဒီဇင်ဘာလအစောပိုင်းမှာတွေ့ဆုံပြီးတဲ့နောက်အခုလိုမျိုးညှိနှိုင်းမှုမေကွန်ပြောကြားခဲ့ပါတယ်
။ We're very excited about getting to work and hitting the ground running in 2017 to put this country back on track.
ကျွန်တော်နိုင်ငံကိုလမ်းမှန်ပေါ်ပြန်ရောက်အောင်ဒီ2019မှာအောင်အောင်မြင်မြင်ဆောင်ရွက်နိုင်မယ့်အရေးအတွက်အထူးစိတ်လှုပ်ရှားနေကြရပါတယ်။
သမ္မတသစ်ထရမ့်အတွက်ကအောင်မြင်မှုဆိုတာထူးခြားတဲ့ဆောင်ရွက်မှုတွေနဲ့တိုင်းတာပြရမှာပါ။ AEI အများပြည်သူမူဝါဒရေးရာသုတေသနဌာနက Norm Austin ကအခုလိုသုံးသပ်ပါတယ
်။ What Donald Trump is going to want is his big tax cut combined with his promise of a big increase in defense.
ထရမ့်ဖြစ်စီချင်တာကခွန်ကောက်ကိုအကြီးကျယ်လျှော့ချနိုင်ပြီးတော့ကာကွယ်ရေးအပိုင်းမှာငွေတွေအများကြီးပို့သုံးမယ်။အခြေခံအဆောက်အုံတည်ဆောက်ရေးမှာလှုပ်လို့ရတဲ့လောက်လှုပ်မယ်သူရဲ့ပထမဆုံးရက်တရအကုန်မှာအခုရှိနေတဲ့ပြဿနာတွေကိုဖြေရှင်းလို့ရပြီဆိုပြီးတော့ကြီးညာနိုင်ကြတာပ
ါညညွတ်တဲ့အစိုးရတရက်ကိုပြန်ပြီးတော့အသက်သွင်းခဲ့တဲ့မဲဆန္ဒရှင်တွေအတွက်တော့အောင်မြင်မှုဆိုတာလူဝင်မှုကြီးကြပ်ရေးစီးပွားရေးနဲ့အစိုးရအသုံးစရိတ်ဖြတ်တောက်မှုတွေအပေါ်လွတ်တော်ရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ဆုံးဖြတ်ပါလိမ့်မယ် Mr. Trump သမရဖြစ်နေကျန်းသစ္စာမကြိမ်ဆိုရသေးခင်မှာတင်လွတ်တော်ကဒါတွေစတင်လှုပ်ဆောင်နေပါပြီလားသမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပယ်ဖျက်တာလုပ်နိုင်မလားဒါမဲ့လေအထက်လွှတ်တော်ကို Republican ကအရေးအတွက်နည်းနည်းလေးပဲအသာနဲ့နိုင်ထားတာမလို့အိုဘားမားကျန်းမာရေးအစီအစဉ်ရဲ့လူကြိုက်များတဲ့အပိုင်းတွေကိုပယ်ဖျက်ဖို့သူတို့သတိထားပါလိမ့်မယ်ဒါမှသာတခြားလုပ်ငန်းတွေမှာသူတို့အတွက်နိုင်ငံရေးထောက်ခံအားရမှာဖြစ်ပါတယ်
There'll be enough Senate Democrats to ball the process up again if they choose to
အထက်လွှတ်တော်မှာကဒီလုပ်ငန်းစဉ်ကိုကန့်ကွက်ဖို့ Democrat မှတ်အရေးအတွက်အလုံလောက်ရှိပါလိမ့်မယ်ဒီတော့ဘယ်အတိုင်းအတာဒီအတိုက်ခံလုပ်နေကြမလဲဆိုတာစဉ်းစားရပါမယ်
။ Mr. Trump ရွေးချယ်ထားတဲ့ဝန်ကြီးလောင်းအများစုဟာအစိုးရအတွေ့အကြုံမရှိဘဲသူတို့ကပါတီနှစ်ရက်လုံးတက်ရောက်မဲ့အထက်လွှတ်တော်အတည်ပြုကြားနာပွဲမှာခက်ခဲတဲ့မိကွန်းတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အောက်လွှတ်တော်အပိုင်းမှာလည်းအစိုးရရဲ့အဓိကလူမှုဝန်ထမ်းအစီအစဉ်တွေကိုရှော့ချမဲ့ Paul Ryan ရဲ့ငကိုကလေးကအစီအစဉ်တွေကို Democrat တွေအကြီးအကျယ်ကန့်ကွက်မှာဖြစ်ပါတယ်။အောက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Nancy Pelosi က
Democrats in Congress and millions of Americans across the country are going to make it very very clear.
ဆိုရရဲ့တက်ကြီးကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုလုံးဝထိလို့မရဘူးဆိုတာအောက်လွှတ်တော်ကဒီမိုကရက်အမတ်တွေနဲ့တတိုင်းပြည်လုံးကအမေရိကန်နိုင်ငံသားတွေကသေချာရှင်းရှင်းလင်းလင်းထောက်ပြပါလိမ့်မယ်.
Mr. Trump ကအဲ့ဒီအစီအစဉ်ကိုဆက်ထားရှိပေးမယ်လို့ကတိပြုထားတာကြောင့် Paul Ryan ရဲ့အလျှော့ချရေးအစီအစဉ်နဲ့ညှိနှိုင်းပြီးတော့ Mr. Trump အနေနဲ့သူ့ရဲ့ပါတီတွင်ပြင်းထန်တဲ့ဆန့်ကျင်မှုနဲ့ကြုံရနိုင်ပါတယ်. AEI သုတေသနဌာနက Mr. Norm Austin ကပဲ
We know that many of the things that Trump has promised are not things that Republicans in Congress particularly want.
Mr. Trump ကတိပြုထားတဲ့ကိစ္စအများပြားကို Republican လွှတ်တော်အမတ်တွေသဘောမတူဘူးဆိုတာကျွန်တော်တို့သိရတယ်။ဒီမှာမေးစရာရှိတာကသူဖြစ်စေခြင်းတို့လွှတ်တော်ကလိုက်လုံမပေးတဲ့အခါမှာ Mr. Trump ကအဲ့ဒါကိုလက်မခံမင်းနဲ့သူ့ရဲ့သမ္မတလုပ်ပိုင်ခွင့်ကိုဘယ်လောက်ထိကင်ပြီးတော့ဆုံးဖြတ်လုပ်ကင်မလဲဆိုတာပဲဖြစ်ပါတယ်
။ဒီမှာ Mr. Trump ရဲ့သမ္မတတက်တန်ပထမရက်တရားကြောတဲ့အထိ Republican တွေဆက်ပြီးတော့စီစီလုံးလုံးရှိနေနိုင်သေးတယ်ဆိုရင်တော့အဲ့ဒီမေးခွန်းရဲ့အဖြေကိုသူတို့ပေးနိုင်မှာဖြစ်ပါတယ်ရှင်
။မအေးတနာကြောပါရှင်။အခုတော့ကျမ်းမာရေးဆိုင်ရာဆောင်းပါဖက်ဆက်ရအောင်ပါ။အသက်ကန်စာဝေဒနာသည်တွေကိုကုသပေးနိုင်မယ့်နည်းလမ်းတွေကိုသိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေနေကြပါတယ်။အသက်အတုနဲ့အစာထိုးကုသဖို့ကြိုးစားနေတာကလည်းမြို့ရိုးဗီဇပြောင်းထားတဲ့ဝက်ရဲ့အသက်ကိုအစာထိုးကုသဖို့ကြိုးစားတာအဆုံးနည်းလမ်းအမျိုးမျိုးစမ်းသပ်ခဲ့ကြတာပါ။ အသည်းကင်ဆာကုသနိုင်မဲ့နီလန်သည်တစ်ခုကိုမစ်ဇူရီတက္ကသိုလ်မှစမ်းသပ်နေတဲ့အကြောင်းကိုတော့ VOA သတင်းထောက်ကာရိုဘတ်ဆန်သတင်းပေးပို့ထားပါတယ်။မခင်ဖြူရက်ကဆက်ပြီးတင်ပြပါမယ်ရှင်
။အသည်းကင်ဆာကိုကုသနိုင်တဲ့လောလောဆယ်တစ်ခုတည်းသောနီလန်ကတော့အသည်းအစားထိုးကုတာဒါမှမဟုတ်အသည်းတွေကနေကင်ဆာရှိနေတဲ့အပိုင်းကိုဖယ်ထုတ်ပစ်တာပါ။ဒီနေ့တခုစလုံးမှာခွဲစိတ်မှုကြီးတွေပါဝင်တယ်လို့အသေးစားထုတ်ကုသတဲ့လူနာတွေအနေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထဲကိုအပြင်ကအင်္ဂါသစ်တခုဝင်လာတဲ့အပေါ်မှာခန္ဓာကိုယ်ကဒါကိုလက်ခံနိုင်အောင်ဆေးတွေကိုအသက်ရှင်နေသွေးသုံးနေရတာပါ။ဒါပေမဲ့လည်းရှေ့အနာကမှာတော့အဲ့ဒီလိုလုပ်စရာမလိုပဲကင်ဆာရောဂါကုသနိုင်မဲ့နည်းလမ်းတခုရှိလာနိုင်ပါတယ်။မစ်ဆူရီတက္ကသိုလ်ဆေးဘက်ဆိုင်ရာဌာနကသုတေသနပညာရှင်တွေဦးဆောင်တဲ့လေ့လာချက်မှာတော့ကျွက်တွေရဲ့အသေးနဲ့ဒီဖန်ပြွန်ထဲမှာမွေးယူထားတဲ့လူဆဲတွေထဲမှာရှိနေတဲ့ကင်ဆာဖြစ်လာနိုင်တဲ့ဆဲတွေကိုကြီးကြီးမားမားခွဲစိတ်စရာမလိုပဲဖျက်ဆီးပစ်နိုင်မဲ့နီလန်သစ်တခုကိုတွေ့ထားပါဗျ။ဂျက်ကင်နာနဲ့တယောက်ကြီးနဲ့ကုသတာတွေဟာကင်ဆာဆဲအနီးမှာရှိနေတဲ့တခြားကျန်းမာတန်ဆွမ်းတဲ့ဆဲတွေကိုပါထိခိုက်ပျက်စီးစေပါဗျ။ဒါပေမဲ့အခုနီးသစ်ကတော့အပင်တွေကနေရတဲ့အန္တရာယ်မဖြစ်စေတဲ့ဓာတုထရပ်ပေါင်းတွေကိုသုံးပြီးတော့သဘာဝနီးနဲ့ပေါင်းစပ်ကုသတာပါ
။ It sounds like a fairy tale.But we are really in advance.
ဒါကပုံမြင်တစ်ခုလို့ထင်ကြပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့ရောဂါလက္ခဏာရှာဖွေတဲ့နေရာမှာရော cancer cell ကိုကုသတဲ့နေရာမှာပါတော်တော်တိုးတက်တဲ့အဆင့်ကိုရောက်နေပါပြီ
။ဒီလိလာချက်ကိုဦးဆောင်သူတူဖြစ်တဲ့ Katesh Kathy ပြောသွားတာပါ။အခုလိလာမှုမှာအလွန်အလွန်သိငယ်တဲ့ရွှေမုံလေးတွေကိုအကေးရှားထနောင်းပင်တစ်မျိုးရဲ့အသားကိုအပြင်ကနေအကာလုပ်ပြီးတော့ဆန်းသတ်မှုတွေလုပ်ပါတယ်။ဒီသိငယ်တဲ့အမုံလေးတွေဟာကျန်းမာတန်ဆွမ်းတဲ့ဆဲတွေကိုထိခိုက်မှုနည်းစေပြီးကင်ဆာဖြစ်စေတဲ့ဆဲတွေကိုတိကျခွဲထုတ်နိုင်တယ်လို့ခက်တီကပြောပါတယ
် The patient would be administered with these nanoparticles within a couple of hours the patient would be treated with laser
သိမုံနဲ့ဒီနာနိုဇာလေးတွေနဲ့လူနာတွေကိုလေ့လာစောင့်ကြည့်ပြီးနှာရည်နီးပါးအတွင်းလူနာတွေကိုလေဆာရောင်ကြီးနဲ့ကုသပါမယ်အဲ့ဒါပြီးတာနဲ့လူနာအိမ်ပြန်လို့ရပါတယ်တရောင်ကြီးသုံးနာတွေမပါသလိုအန်ရယ်ဖြစ်နိုင်တဲ့နီးတွေအစိတ်တောက်ရှိတဲ့စွန့်ပစ်ပစ္စည်းတွေလည်းမသုံးရတော့ပါဘူး
ကုသမှုအတွက်ကုန်ကျစရိတ်ကလည်းတက်တာမှဖြစ်တယ်လို့ဒီကုထုံးနဲ့ဒီတခြားကင်ဆာယောဂါအမျိုးမျိုးနောက်အဆင့်အမြင့်ရောင်နာခြင်းကိုက်ခဲတာတွေနဲ့တခြားသောအာရုံကုန်ခန်းတဲ့ယောဂါတွေကိုပါကုသနိုင်ပါတယ်ဒီကုထုံးတာတကယ်တမ်းအလုပ်ဖြစ်လာမယ်ဆိုရင်တော့ဒါဟာနှစ်စဉ်အသေးကင်ဆာယောဂါတဲ့ရှစ်သိန်းနီးပါးအတွက်သတင်းကောင်းတစ်ခုဖြစ်ပါလိမ့်မယ်ရှင်
။မခင်ဖြူတွေးတင်ပြတော့တာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောကအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းစီစဉ်ရမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်တူရကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်တခုနေ့ကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ရင်းမြစ်မှာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များပါပေမဲ့စကားပြောတာတော့မတွေ့ရပါဘူးဗီဒီယိုကိုဘယ်ချိန်ကရိုက်ကူးထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးတူရကီနယ်စပ်နေတဲ့နေ့နေ့နောက်ပိုင်းကစီးရီးယားရဲ့လေကြောင်းတက်ခဲမှုတွင်ဆွေးအောက်ဖွဲ့ခေါင်းဆောင်၃ဦးတမနဲ့တည်ဆုံသွားပြီးဒီထဲမှာတရုတ်နိုင်ငံနောက်ပြားဝီဂါလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့စစ်သွေးကြောအဖွဲ့ခွဲတစ်ခုရဲ့တပ်မတူလဲပါဝင်တဲ့အကြောင်းစီးရီးယားရေးစောင့်ကြည့်လေ့လာသူတွေကပြောပါရတယ်။မြောက်ပိုင်းအီတလီခရိုင်မှာရှိတဲ့ဆမာရာမြို့ကနေနယ်စပ်ကိုသွားတဲ့လမ်းမကြီးတစ်ခုပေါ်မှာလေကြောင်းတက်ခဲမှုဖြစ်ခဲ့ပြီးတော့တည်ဆုံသူရှိဦးရှိတဲ့အကြောင်းပြည်တွင်းစစ်အခြေအနေကိုလေ့လာစောင့်ကြည့်နေတဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုခဲ့တာပါ။ယူအန်နိုင်ငံမှာချမ်ပက်ဝါရီရဲ့လက်ချက်နဲ့တခြားသူတို့တန်ရုံလို့ရတဲ့ကြောင့်ပြီးခဲ့တဲ့2016ခုနှစ်တည်းအရသာ6888ယောက်တည်ဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကုလသမဂ္ဂကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမေဇူလိုင်ဩဂတ်နဲ့ဒီဇင်ဘာလအတွင်းယူအန်နိုင်ငံနောက်ဖက်အမ်ပါပြည်နယ်မှာထိခိုက်တည်ဆုံးတဲ့အရသာတွေချက်လက်မပါတာကြောင့်တည်ဆုံးသူရေအတွက်ဒီချက်များကောင်းများနိုင်ပါတယ်။မြောက်ကိုရီးယားအမေရိကန်ပြည်အောင်စုတည်ရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းလာနေကပဲ Twitter အင်တာနက်လူမှုကွန်ရက်မှာရေးသားဖော်ပြခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5885နဲ့လိုင်းလာမီတာ190 kHz 1505ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တော်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းချမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလာပါ
This program has come to you from the Voice of America, Washington.